မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့တက်မတော်ကဒီတစ်ဖက်သက်ပြည့်ရဲ့နောက်ထပ်နှစ်လတက်တန်းတူလိုက်တဲ့အတွက်ငင်းငယ်လုပ်ငန်းစဉ်မှာဘာတွေများမျှော်လင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်တက်မတော်ကဒီစစ်တိုင်း၅ခုမှာတစ်ဖက်သက်ပြည့်ခတ်ရက်ဆက်ထားတာကိုနောက်ထပ်နှစ်လတက်တန်းတူဖို့ကြေညာပါတယ်ဒီလေးလကြာအပြည့်ခတ်ရက်ဆက်ထားတဲ့အချိန်မှာလည်းငင်းငယ်အတွက်ဆွေးနွေးရတချို့ရှိသလိုပဲနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်းတူကိုဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့လည်းကာဝေးဦးစည်းချုပ်ယုံကထုတ်ပြန်ပါတယ်ဆိုတော့ဒီပြည့်ခတ်လေးလကြာပြည့်ရက်ထားတဲ့အချိန်မှာငင်းငယ်လုပ်ငန်းစဉ်တွေဘလောက်ထိခီးပေါက်ခဲ့တယ်လဲနောက်ထပ်နှစ်လတာတက်တန်းကနေရောဘာတွေမျှော်လင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသမှာဖြစ်ပါတယ်ကျွန်တော်တို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူတို့ရှိပါတယ်တူကတော့ဟိုတိုင်းသားနိုင်ငံကြီးခေါင်းဆောင်တူဖြစ်ပါတယ်ချင်းပြင်းနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြပါနောက်တူကတော့ဒီတိုင်းသားအရေးကြီးကိုလည်းအနီးကပ်လေးလာဆောင်ကျင်နေတဲ့တင်းသားဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်ရဲ့အမြင်တွေကိုဟိုကြားချင်ပါတယ်ခင်ဗျအခုလေးလာပြည့်ရဖို့ကြီးညာထားတဲ့နေမြေတွေမှာဒီစစ်တပ်နဲ့ဖြစ်တဲ့ဒီတိုက်ပွဲက50ကျော်နောက်လက်နက်ကင်အဖွဲ့ချင်းဖြစ်တဲ့45ကျင်းရှိတယ်ဆိုပြီးဒီတက်မလို့ဒင်းစာရှင်းလင်းပွဲမှာပြောထားတာရှိပါတယ်ဆိုတော့ဒီအပြည့်ရကြီးညာချက်ဟာလက်တွေ့မှာငင်းငယ်ရေးအတွက်ပဲဖြစ်ဖြစ်ပေါ့လေစစ်ရှင်ရှော့ဖို့ပဲဖြစ်ဖြစ်တစုံတရာအထောက်ကူဖြစ်တယ်လို့ပြောနိုင်ရလားခင်ဗျဆရာဦးစီသူအောင်မြင်အရင်ဆွေးနွေးပေးပါလား
စစ်ရှင်ရှော့နိုင်တယ်လို့ပြောနိုင်ပါတယ်ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာဒီလေးလာရေးဌာနဒေါက်တာမင်းစုံဦးဆောင်တဲ့လေးလာရေးဌာနကဒီလက်ချက်ထုတ်ပြန်တဲ့ဒီစီရင်တွေရှိပါတယ်။အဲဒီစီရင်တွေကိုကြည့်လိုက်တဲ့ဆိုရင်ဒီအပြည့်ရထားတဲ့ကာလပေါ့နော်အရှိမဆိုရင်လေးလာတာကာလအဲဒီကာလတွေမှာအရင်ရှိပိုင်းကနဲ့စာရင်တော့ဟိုပြစ်ခတ်မှုတွေနေသွားတယ်ဆိုတော့ဆာစင်းပြားတွေမှာအဲ့လိုမျိုးတွေ့ပါတယ်။အဲတော့အဲ့ဒါမျိုးကြည့်ရင်အခြေပြောင်းမှုရှိတယ်လို့တော့ဟိုနားလည်နိုင်ပါတယ်။
โอเคดร.ตู้ชาရဲ့သဘောတော်ခင်ဗျာအခုကျွန်တော်တို့ဒီပြီးခဲ့တဲ့ဒီအပြည့်ရဲ့လေးလအတွင်းမှာဒီစစ်တပ်နဲ့ဖြစ်တဲ့အထက်မှာ KI နဲ့လည်းအများဆုံးဖြစ်ခဲ့တာအပါအဝင်တိုက်ပွဲ50ကျော်ဖြစ်ခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့ဟိုဒါတွေကအရင်လေးလမတိုင်ခင်တော့အခြေအနေတွေဆိုင်တော့ဒါဒီကိန်းနဲ့ညော့တဲ့ကိန်းနဲ့မှာဆိုတော့ဒီအခြေအနေတွေကဒီဟိုအပြည့်ရထားတဲ့တစ်ဖက်သက်အပြည့်ရကြီးညာချက်ကဒီစစ်ရှင်ရှော့ဖို့တော့ငင်းငယ်ဟိုဆွနေမှုတွေတော့ကိုသုံးတရားထောက်ကူဖြစ်တယ်လို့ပြောနိုင်ရလားဒရ.တူးချောင်းခင်ဗျာ
โอเคอะตอกูเปียเลยนะจ๊ะเปียจินบาจองเลยสรุปชินแต่ตัวยัดเดติไคยัดเดนะตันเซดอเลยสว่าแล้วยีจันเยตเป็นก้าวเนี่ยลาลาเลยถ้าอย่างที่เลละตาติไคยัดเยด้วยมาแล้วนะจารย์เราดิสิสุสุเนกวยดิจ้ะณเพชรเนาะถ้าจริงๆพอพอลุลุยาล่ะแล้วก็นอกถ้าณละถ้าปูได้เลยสรุปชินเนาะดิสิสุสุเนกเยดิปูเรมาลาลาก้าวล่ะเนาะชีก้าวนี่ถั่วปอล่ะအဲ့ဒါကြားလို့ရှိတော့ကျွန်တော်ခိုင်မာတဲ့ပြိခတ်ရဲ့ဇေယျပေါ်ပေါလာတယ်ခဲ့ရ။ဒါကြောင့်မလို့ဒီဒီလဲလာတာပြိခတ်ရဲ့ဇေယျရောနောက်တလားထပ်ကျိုးတဲ့ပြိခတ်ရဲ့ဇေယျတမ်းတော့ပဲပြိခတ်ရဲ့ဇေယျဒါဒီကနေ့တည်းအလားလာတွေ့ရှိပါတယ်လို့ကျွန်တော်စပါတယ်
။ဟုတ်ကဲ့ကျေးဇူးပါဒေါက်တာတူကြ။ဆိုတော့ဒီအပြည့်ရဲ့ကြီးညာမထားတဲ့ဒီရခိုင်ပြည်နယ်မှာတော့ဒီတက်မလို့တင်စားရှင်းလင်းပွဲမှာပြောပြသွားတာကတော့ဒီအများဆုံးဖြစ်တဲ့အချိန်120လောက်တိုက်ပွဲဖြစ်တယ်လို့လည်းပြောပါတယ်။အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲတရက်ဒီမှတ်ချက်ပေးနေတဲ့လူတချို့ရဲ့ဟိုအခုကျွန်တော်ဒီအကြောင်းအရာနဲ့ဆက်ဆက်နေတဲ့အတွက်ပြောဖတ်ပြချင်တာကတော့အမှန်တကယ်ညဉ့်ညဲလို့ကြီးတနင်္ဂနွေလို့ရရမှာပါတဲ့ရခိုင်ကိုခြံခဲ့တာကယူသားမှုရှိရလားဆိုပြီးတော့ဟိုကိုမြင့်မင်းဆိုတဲ့အကောင့်ပါရှင်ရေးပါတယ်နောက်ကျွန်တော်တောထရှင်တယောက်ကပဲဒီ Facebook ကနေပို့ထားတဲ့စာစောင်းပါလဲသူကတော့အကောင့်နာမည်ဆာယာကြည်ဆိုတဲ့အကောင့်ပါသူကပြောတာကတော့မြမတံမလို့ကစစ်တိုင်း၅ခုမှာတစ်ဖက်သက်ပြစ်ခတ်နလာတတန်းထတ်တိုးလိုက်တယ်ဆိုတာလေရခိုင်တံမလို့အေးကိုအဲ့ဒီစစ်တိုင်း၅ခုကတံမလို့အင်းဟာအကုန်သုံးပြီးနလာထတ်တယ်အောင်မဲ့သဘောလုံးမြင်မိပါတယ်ဆိုပြီးရေးပါတယ်ဆိုတော့တခုရှိတာဒီလိုပြည့်ရဲ့ကြီးညာထားတာဟိုလက်တွေမှာငင်းငယ်တဲ့ဟိုပရိပကတ်တွေဘက်ကိုပို့ပြီးတော့များတွန်းအားပေးရရောက်နေသလားဆိုပြီးတော့တန်တရားတွေကိုလည်းတွေ့နေရပါတယ်ဆိုတော့ဒီပုံမှာဟိုဆရာဦးစီသူအောင်မြင့်ဒီငင်းငယ်လုပ်ငန်းစဉ်နေနဲ့ကြည့်မယ်ဆိုရင်ဟိုတစ်ဖက်မှာတော့ရက်တယ်ဒါပေမဲ့တကယ်ပရိပကတ်တွေပြင်းထန်နေတဲ့နေရာမှာမရက်တာငင်းငယ်မှာလက်တွေရောအထောက်အကူဖြစ်နေမှာမလားဆရာဦးစီသူ
တယ်လက်တွေ့မှာတော့ဒီဥစ္စာကအထောက်အကူမဖြစ်စေဘူး။ဘာဖြစ်လို့လဲဆိုတော့ဟိုအစိုးရကြီးကဒီလိုကြီးညာချက်ထုတ်ပြီးတာနဲ့အဲဒီတပ်ဖွဲ့အပါဝင်ပေါ့နော်ဒီမြောက်ပိုင်းကအဖွဲ့တွေကကြီးညာချက်တွေထုတ်တာရှိပါတယ်။အဲဒီထုတ်တဲ့ဒီမှာကအဲတကယ်တကယ်ဟိုအပြစ်ခတ်ရက်ဆဲခြင်းရင်းငင်းငယ်ကြီးကိုသွားကြည့်လို့ဆိုရင်အနေအားတပ်ဖွဲ့ဖြစ်နေတဲ့နေရာတွေမှာပေါ့နော်အပြစ်ခတ်ရက်ဆဲပြီးဖို့လိုတယ်ဆိုတာသူတို့တောင်းဆိုထားတာပဲလေ။အဲဒါကြောင့်မို့လို့လဲအခုဟိုမြန်မာနိုင်ငံအနေအထားနဲ့ကြည့်မယ်ဆိုရင်ဟုတ်ပါမှာရအပြည့်ရထားတဲ့စစ်တိုင်းတွေမှာတော့တိုက်ပွဲတွေရောကြသွားတယ်ဆိုပေမဲ့ဒီအပြည့်မရထားတဲ့အပြည့်ရဖို့ကြီးညာတဲ့အထဲမှာမပါတဲ့တစ်ခါကြီးတယ်မှာတိုက်ပွဲတွေများနေတယ်ဆိုတာကတော့တကယ်လို့အတိုက်တာနဲ့ခြုံငုံကြည့်ရင်တော့ဒါတိတ်ပြီးကောင်းတဲ့အလားလားမဟုတ်ဘူးတိတ်ပြီးအချိုးလည်းမရှိဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ်
ဟုတ်ကဲ့ဒေါက်တာတူးကြအမြင်ရောခင်ဗျအခုဒီဘက်ဟိုစစ်တိုင်း၅တိုင်းမှာ အပြစ်ရထားရဲဆိုမယ်ရေဟိုတကယ်တိုက်ပွဲတွေကြီးကြီးမားဖြစ်နေတာရခိုင်ဘက်မှာဖြစ်နေတာမပါတော့ဒါကဒီဟိုတချို့ကလည်းစဉ်းစားတာဒါညင်းညံ့ဆွနွေးအောင်ဖိအားပေးလာတဲ့သဘောမျိုးများဖြစ်နေသလားဆိုတော့အမြင်တွေလည်းရှိနေတယ်ဆိုတော့ဒါကတကယ်လက်တွေ့မှာညင်းညံ့ရေးအတွက်ကိုအထောက်အကူဖြစ်နိုင်မှာမလားဒေါက်တာတူကျာ
အထောက်အကူမဖြစ်နိုင်လို့လို့မြင်ပါတယ်ဒီသူရဲနေအပြစ်တိုက်ရှေမှုကြီးဆိုတဲ့မိုးပေါ်လစီဟာအဲဒီညီချမ်းရဲ့အများကြီးတော့ဖြစ်စေပါလေနော်အဲဒါတော့တပည့်အပြည့်အစုံမျိုးရဲ့ပုံစံဒီပေါ်ဆက်ဆက်ဆက်ဆက်ချင်းချင်းလာခဲ့တော့လေတော့အမြင်ဖို့မရှိဘူးဒါမှတော့မရှိတဲ့တော့ဒါကြောင့်ဒီရခိုင်အရေးကိုလည်းဒီသူစုစင်းရဲ့ဖြေချတဲ့နည်းနာနဲ့တွားပြင်ပါလေဒါကြောင့်ဒီစစ်တိုင်းဒီတိုင်းခံထားတာညီချမ်းရဲ့အဆောက်အဦမပြုတ်ဘူးလို့ပြောမိပါတယ်အဲ့ဒါကလည်းဒါကညီအစီအစစ်ခိုက်ရစေခြင်းဆိုမှစစ်တွင်းနိုင်အောင်လုပ်နိုင်လို့ရှိတော့အများကြီးအကျိုးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်ကြာ
ဟုတ်ကဲ့ဒေါက်တာဒုရဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်ဒီလူတွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်အရင်ဆုံးတူကတော့ဦးစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံကပါပဲဦးစိုးဝေသဘောထားကိုဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမင်းမြင်နိုင်ပါလားခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီတစ်ဆက်နဲ့ပတ်သက်ပြီးတော့ဒီလုံလန်းရေးလုပ်ခဲ့တာကျွန်တော်သိရတော့ဆိုရင်1960နှစ်တော်လိုင်းကောင်စီပေါ့တက်ကအာဏာသိမ်းတဲ့တော်လိုင်းကောင်စီဥက္ကဋ္ဌဗိုလ်ချုပ်နေဝင်ခက်မှာတကြိမ်လုပ်ခဲ့တယ်1963 64လောက်မှာတကြိမ်လုပ်ခဲ့တယ်နောက်ဒီဘက်87အာဏာသိမ်းတဲ့79ဟောပေါ့ဟို1987လောက်မှာတခါအဲ့ဘကပနဲ့တခါငင်းငင်းကြီးတခါလုပ်ခဲ့တယ်ဒီနောက်ပိုင်းမှာကျွန်တော်တို့ချစ်ဆက်ချစ်တောထုတ်ခါတော့ကျွန်တော် KA နဲ့ရောက်သွားတဲ့အခါမှာ KA မှာစစ်မှုထမ်းတဲ့အချိန်မှာ62လောက်မှာတခါ KA နဲ့ဒီတက်မတော်နဲ့ငင်းငင်းတခါလုပ်တယ်အခုလည်းဒါအခုလည်းအပြစ်ခံရထားသူဘာလို့ကဒါတက်မတော်ကလုံးနေကိစ္စပေါ့ဗျာနော်ဆိုပြီးပြောပြအောင်မယ်လက်ရှိတက်မတော်အာဏာသိမ်းရေက62ဟို62အာဏာသိမ်းလိုက်တဲ့ဒီတက်မတော်ခေါင်းဆောင်နေနဲ့လက်ရှိတက်မတော်ခေါင်းဆောင်နေနဲ့ဟာဒါဆင့်ပွားလာတယ်လို့ပြောရင်မမှားပါဘူးဆိုလို့ရှိရင်64ငင်းငင်းစစ်မှုဝဲလည်းမအောင်မြင်ခဲ့ဘူးဘကပနဲ့ငင်းငင်းဆွနေပဲလောက်မှာလေဘကပလက်နက်ကအဖွဲ့တစ်ခွဲအဖွဲ့20လောက်ဖြစ်သွားတယ်တခါ62လောက်မှာတင်းနဲ့ငင်းငင်းဆွနေပဲလောက်ခါမှာ95လောက်မှာအဲဘုံမှုတွေတချို့ဘုံမှုတွေချိန်ပေါက်ဆိုရင်အင်္ဂါထဲမှာဘုံခွဲခံရတယ်ပေါ့ဗျာဆိုလို့ရှိရင်ဒီကိစ္စတွေကတကယ်အမှန်တကယ်ငင်းငင်းရမယ်ရတီထောင်စုကြီးငင်းငင်းရဖို့အတွက်ဆိုရင်အစိုးရအောက်ကသွားမှာတက်မတော်ကအစိုးရကိုအလေးပြုမှာနိုင်ငံတော်တမတော်အလေးပြုပြီးငင်းငင်းလုပ်မှာလားအမြန်ဆုံးငင်းငင်းပန်းနိုင်ရောက်မယ်လို့ကျွန်တော်ယူကြည့်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးရေးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်သူကဟိုဝမ်တွင်းမျိုးကဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့မြန်မာပြည်ရင်းစစ်တာလေကျွန်တော်တို့ပါလီမန့်ဒီမိုကရေစီခြေရဲ့နောက်ဒီဘက်ပိုင်းမှာခုနဟိုကျွန်တော်တို့ခုနေဝင်60နှစ်ကစစ်တပ်ကနိုင်ငံရေးကိုအလုံးစုံကျွန်တော်တို့ဟိုကျွန်တော်တို့ချုပ်ကန်လိုက်တဲ့နိုင်ငံရေးကိုချုပ်ကန်လိုက်တဲ့ခါကျဒီနေ့ဒီပဲဟောဆရာရေကျွန်တော်တို့တိုင်းသားညီကိုချင်းချင်းကိုကျွန်တော်တို့ဒီလိုတိုက်ခိုက်တပ်ဖြတ်ဒီလိုလှုပ်လှခဲ့တာကြီးဟာကျွန်တော်တို့ကဒီနေ့ဒီဖြစ်တယ်လို့ကျွန်တော်တို့ထင်တယ်ယုံကြည်တယ်အဲ့တော့နိုင်ငံရေးကနေပြီးတော့တဖြည်းဖြည်းစွန့်ခွာမယ်ပုံမှန်မယ်မူမှန်မယ်ယူသားမယ်ဆိုရင်ဆရာရေဒီနေ့ကျွန်တော်တို့ဟိုဒီအပြစ်ခတ်တိုက်ခိုက်တပ်ဖြတ်မှုတွေအချင်းချင်းတပ်ဖြတ်မှုတွေအပြစ်ခတ်ရစဲမှုဆိုတာကျွန်တော်တို့ဒီတိုင်းဒီလုံးတိုင်းနာအားလုံးနဲ့အကျုံးဝင်တဲ့လို့ကျွန်တော်ထင်တယ်မူမာနာဆိုရင်ကျွန်တော်တို့အဲ့ဒီအဲ့စနစ်နဲ့ဆိုရင်ကျွန်တော်တို့စစ်တပ်ကနောက်ဆုတ်သွားရင်ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာနိုင်ငံရေးလောကဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီတော်တော်ရှင်နေဆွေးနွေးချက်တွေကိုပဲကျွန်တော်ဒီပင်နယ်ဆွေးနွေးတဲ့ပုံစံတွေကိုဆက်ပြီးဆွေးနွေးစေချင်ပါတယ်အခုကျွန်တော်ဒီ Facebook မှာပဲတရက်တယောက်ကလည်းမှတ်ချက်ပေးနေတာတခုကတော့ဆွေးနွေးပွဲပြီးတိုင်းနဲ့စစ်ပွဲတွေပြင်းပြဖြစ်နေတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းနေတဲ့သဘောပါဆိုပြီးပြောပါတယ်ဆိုတော့ကျွန်တော်ဒီတက်မလို့ရဲ့ဒီပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီတက်မလို့သူ့ရည်တည်ချက်ကိုထပ်ပြောထားတာရှိပါတယ်ဒီ NCA လမ်းကြောင်းအတိုင်းဆက်သွားမယ်အစိုးရကလည်းဒီသဘောထားအတိုင်းရှိတယ်နောက်ဟိုဆွေးနွေးနေတဲ့ဆွေးနွေးပွဲတွေ EUAO တွေဘက်ကလည်းဒီလိုအလားတူသဘောထားအတိုင်းရှိရဆိုပြီးသူတို့ဘက်ကတော့ပြောထားပါတယ်ဒါပေမဲ့ဆော့ဆော့ကကိုအစိုးရလည်းထောက်ပြသွားတယ်ဆော့ဆော့ကဟိုဦးချင်းမြင့်လည်းပြောသွားတာတချို့ကရှိပါတယ်ဟိုဒီကိစ္စတွေမှာဟိုတက်မလို့ဘက်ကအတိအကျရှော့ဖို့လိုနေတဲ့အပိုင်းတွေရှိရလို့ဆိုပါတယ်ဆိုတော့ဆရာဦးစီစုအောင်မြင့်အခုဒီညဉ့်ညဉ့်လုပ်ငန်းစဉ်မှာဟိုအခင်းချင်းရဆိုလို့ရှိရင်တက်ဖက်ကဟိုသဘောထားတင်းမှလွန်နေတယ်ဆိုတဲ့အမြင်တွေရှိနေတယ်ဟိုဒီတိုင်းတကယ်ပဲပြောနိုင်သလားခင်ဗျအ
ဲ့ဒီချုံဝင်ကြည့်လိုက်ရဲ့ပထမတစ်ပိုင်းကအဲ့ဒီတက်မထိုးထားပြီးသားအဖွဲ့တွေရှိတယ်အခုလေဆယ်ဖွဲ့ရှိသွားပြီပေါ့နော်အဲ့ဒီကမှလက်မမထိုးရသေးတဲ့အဲ့ဒါထိုးမှုအတွက်ကဒါအခက်အခဲရှိနေသေးတဲ့ အဖွဲ့တွေလည်းရှိတယ်။ပြီးတော့ဒီမပိုင်းမလုံးကိုတပိုင်းစီကြည့်လိုက်ရင်အဲ့ဒီလက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့လည်းအဖွဲ့တွေလည်းပြောရင်အခုငယ်ငယ်ကြီးခီးလာတာဖြောက်ပြူးနေတာမဟုတ်ဘူး။တစ်ဖက်ကအဲတမလို့ဘက်ကပြောလာအဲ့ဒီလက်မှတ်ထိုးပါထိုးပါလို့သူပြောပေမဲ့တကယ်လက်တွေ့မှာတော့အဲ့ဒီလက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့တောင်မှအဆင်မပြေဘူးဆိုတော့အခြားအဖွဲ့တွေကိုဖိတ်ခေါ်နေဒီမှာဒါကလည်းဒါအခက်ခဲပြဿနာဖြစ်နေတဲ့သဘောနဲ့မှသွားတွေ့နေရတယ်။အဓိကကဘာလဲဆိုတော့အစီလက်မှတ်ထိုးလိုက်တဲ့အခါကျရင်ကျွန်တော်ဟိုးရင်ကလေးကကျွန်တော်ဟိုစောက်နဲ့စောက်ကြည့်ခဲ့တာပေါ့နော်။ဟုတ်ပြီဒီလက်မှတ်ထိုးလိုက်တဲ့အခါကျရင်ဘာတွေများအကျိုးကျေးဇူးတွေရှိလာမလဲ။ပို့ပြီးတော့ဒီတယောက်နဲ့တယောက်ယုံကြည်စိတ်ချမှုတွေပို့ပြီးတော့တိုးလာကြမလား။နောက်အဲ့ဒီတိုင်းသားဒေသတွေဆိုပို့ပြီးတော့ကောင်းလာမလား။ဒီမျိုးမိုင်းတွေဖယ်နိုင်မလား။ဒီစီးပွားကွန်ပျူတာတွေဖြစ်လာမလား။ဒီလိုပေါ့အများကြီးမျှော်လင့်နေတာ။အဲ့ဒီလုံးမပြနိုင်နဲ့လေအခြားသောဟိုအဖွဲ့တွေကိုအဲ့ဒါ NC လက်မှတ်ထိုးဖို့အဲဆက်ပြီးတော့မှဟိုခေါ်နေတဲ့ဒီမှာကြတော့အခက်ခဲသွားတွေ့တာပေါ့နောက်အခုဆိုရင်နောက်အချက်တွေတခုကတော့ဆက်တွေ့တယ်အဲ့ဒါဘာလဲဆိုတော့ CIA အပါဝင်အဖွဲ့တချို့ကတောက်ဆိုတာကအဲ့ဒါအပြစ်ခတ်နှစ်ဖက်အပြစ်ခတ်ရက်ဆွဲဘူးအဲ့ဒါ NC ထိုးဖို့မဟုတ်သေးဘူးအပြစ်ခတ်ရက်ဆွဲထားမယ် bilateral စာချုပ်တွေချုပ်ပြီးတော့ပေါ့နော် CIA အခုဒုက္ခတွေအများကြီးရှိတယ်အဲ့ဒီချင်းပြေကမှဆိုရင်အရင်တော့ပြင်နေတယ်ဘူတော့အဲ့လိုတော့မရှိဘူးပေါ့နော်အဲ့လိုမျိုးလေပြန်ရေးတဲ့လေရအောင်ဆိုပြီးတော့ကန်းကန်းတာရှိတယ်ဒါပေမဲ့တမလို့ဘက်ကတော့အစိုးရဘက်ကတော့ဒီဟာကိုလက်မခံဘူးလက်မခံသေးပဲနဲ့အပြည့်အစုံချုပ်ချုပ်ခဲ့တယ်ဆိုရင်တော့မှအစီအစာချုပ်ကိုပဲချိန်မှဟိုချုပ်နိုင်မလဲအတိုင်းအတာတစ်ခုထည့်ဖို့ဆိုပြီးတော့မှအခုဆက်ပြီးတော့ညှိနေတာတွေရှိတယ်အဲဒီတော့ဟာကိုချုပ်ပုံပြီးပြောရင်တော့မှန်ပါတယ်တမလို့ဘက်ကဟိုရှော့တင်လုပ်ပြီးဖို့လိုနေတယ်လို့တော့မြင်ပါတော့
โอเคเจซูครับสรุปที่โหดร.ทูจาก็เลยไม่ขึ้นมาเลยครับเนี่ย KIA เนี่ยส่วนแล้วที่นิดที่อาจารย์อภิยัดพี่ลงมาเปลี่ยนเป็ดตาได้ชื่อแล้วอะคือซะๆเสี่ยวซีซูก็เหมือนแล้วทอดเป็ดตาได้ชื่อไป NCO ทุบได้อภิเผยเรามาไปอะคือโรงงานสินเนี่ยก็ซ้ายทาราမျိုးนี่ชื่อไปแล้วสรุปที่โหตําหนอบักที่ NCA ลั้นจ่องได้เสร็จตัวมั้ยอะคือだแม้ตูပြောတာတော့ဒီเคสอ่ะโหသူကလည်းလက်ခံထားပြီးသားနောက် EA ကိုဖွဲ့ရလည်းလက်ခံထားပြီးသားလို့တော့ပြောနေပါတယ်ဒါပေမဲ့အခုငင်းငယ်လုပ်ငန်းစဉ်မှာတပ်ဘက်ကရည်တည်ချက်ကအဟံထားဖြစ်နေတယ်လို့မျိုးပြောနိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ဒီအရာသူရှိပါလေဒီကျွန်တော်ဒီပထမဦးဆုံးတော့အပိခရရအပိခရလို့ရှိရင်ဒါယူကြည်မှုပုံပြီးရှိလာတယ်အခုအပိခမရတဲ့ကာလတည်းအတွက်တော့ကျွန်တော်ကြာရှိခဲ့တဲ့ခါကျတော့ပြည်သူလူထုကဒီ NGO ထုတ်ဖို့အေးအေးတိုက်တွန်းချက်ရှိကြဘူးဒါကြောင့်မို့ပထမဦးဆုံးကတော့အပိခရရမှာပဲအပိခရပြောမှသာအကန့်တဆွေးနွေးညှိနှိုင်းရမယ်ယူကြည်မှုတည်ဆောက်ကြရမယ်ဒီလိုရှိတော့သင့်ကြည့်သစ်ပေါ့အဲ့လိုအဲ့ဒီကိစ္စလေးပါလာမှာပေါ့တော့ဆုံးမှာတော့ဒါပေမဲ့ NCA ကိုတည်သူကြီးသာဟို NCA ကိုပဲစစ်တမ်းပြင်နေဦးစားပေးပြီးဟောတော့မဲ့ခါကြတော့ဒါဟိုတစ်ခါကလေဒီမရှိသေးတဲ့အခြေအနေမျိုးတွေရှိတယ်သူမြင်ရတယ်လေဒါပါကြောင့်လဲဆိုတော့စိုက်ပွဲကြီးများခဲ့တာဟုတ်ဆိုအခုကတော့စတော့စနေပါပြီအခုကတော့ဒါ bilateral ဘာလို့စာအတားနေထွက်လာလေအဲ့ဒါကိုလည်းဒါ bilateral သူကြီးလို့ရှင်းတော့ဒီဒီ NCA ဘက်ကိုဥတီသားမယ်ဆိုရအမိသားမျိုးပေါ့လေတူတူနေနေနင်းနာလေးတော့နေပြေဖို့လိုတာပေါ့နင်းနေနင်းနာလေးပြောင်းပြီးပြောရပြောပြောနေတာအတုဖြစ်ရဲကိုအော်မြင်ဖြစ်လာဖို့အရဲကိုဒါချေချွတ်ပြောပါအပြန်သာဆွေးနွေးညှိနှိုင်းသားကြမယ်ဆိုလို့ရှိတော့ဒါဖြစ်နိုင်ခြင်းရှိပါတယ်အဲဒီသူ့ဥစ္စာလည်းနောက်ပိုင်းမှာတော့ဖြစ်နိုင်ခြင်းရှိတာပေါ့ဒါပေမဲ့ဖြစ်နိုင်ခြင်းဖြစ်လာအောင်တော့ဒါတစ်ဖက်တော်လေးညှိနှိုင်းဆွေးနွေးပြောမှအပြန်သာယဉ်ကျေးမှုပြီးဆောက်တဲ့အပိုင်းတွေလို့မှာဟုတ်အဲ့တော့အခုတော့ဆင်းနေနေကြပြီဆိုတာကြည့်ရတော့အဲဒါအချိန်နဲ့ကောင်းတယ်လို့တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဒေါက်တာတူကျဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့ဒိုင်းရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရှင်းနေပါတယ်။မြန်မာနိုင်ငံရဲ့ပါပဲကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာအခုလူတင်ထားတဲ့ဟာလားစီတီတင်ထားတဲ့ပုဂ္ဂိုလ်တွေကငင်းငင်းလို့တာအကောင်းလို့ပါခုနကပထမအချိန်မှလည်းပြောတော့ပါဘူး။ဟိုပါကြပါလို့အခုမဆက်ကြောပါဘူးငင်းငင်းလို့တာဘာမှအဆင်မပြေပါဘူးလူတင်ထားတဲ့ဟာ
ဟုတ်ကဲ့ကိုတန်းမောင်ကိုတန်းမောင်တယ်လီဖုန်းလိုင်းကတိတ်မကောင်းတဲ့အတွက်ကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ပါမယ်နော်ကိုတန်းမောင်အခုဒီလောက်နဲ့ပဲကျွန်တော်ရက်လိုက်ချင်ပါတယ်ကျွန်တော်အခုဒီဆွေးနွေးပွဲကိုပဲအခုဒီတိုက်ရိုက်မှတ်ချက်ပေးနေတာတွေရှိနေပါသေးတယ်တယောက်ကတော့ U2 ဆိုတဲ့အကောင့်ပါရှင်ပါသူကတော့တက်မလို့ကပြတ်ခတ်ရက်ကြီးညာချင်းကြောင်းနဲ့ငင်းငယ်တွေအကျိုးမရှိပါတဲ့ပို့ပြီးတော့မှစစ်ပွဲပြင်းထန်လာနိုင်ပါတယ်တက်မလို့ကနေရာယူချင်းစီးရစ်ပြင်ဆင်ချင်းပို့ပြီးလောက်လာနိုင်တာပဲအဖက်တင်ပါလိမ့်မယ်ဆိုပြီးသူ့မှတ်ချက်ကိုရေးပါတယ်နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ထားတဲ့အီးမေးလ်နဲ့ပို့ထားရလည်းရှိနေပါသေးတယ်ပထမဆုံးတစ်ဆောင်ကတော့မတူလာမျိုးကဥစိန်မောင်ရဲ့စာဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမတူကွဲပြားတဲ့သဘောထားအမြင်တွေကိုဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကဒီမိုကရေစီရဲ့အနှစ်သာရဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုလက်ခံကျင့်သုံးပြီးတော့အပြည့်ခက်ရက်စရည် ငြိမ်းချမ်းရေးဆွေးနွေးနေကြတာဟာမှန်ကန်တဲ့လောက်ရဖြစ်လို့ကြိုဆိုရမှာဖြစ်ပါတယ်။ဒီလိုဆွေးနွေးဓာရီကတဖြည်းဖြည်းတိုးတက်များပြားလာအောင်လုပ်နိုင်မှုကတိုးတက်မှုတစ်ရက်လုံးလို့ဆိုနိုင်ပြီးတော့ပန်းနိုင်ရောက်ဖို့အလားအလာကောင်းတွေဖြစ်တယ်လို့ဆိုချင်ပါတယ်။လေးလတာအပြည့်ခတ်ရက်စဲပြီးတော့ NCA လက်မှတ်ထိုးမှုမပြုသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားအဖွဲ့စည်းတွေကတွေ့ဆုံဆွေးနွေးပွဲတွေလုပ်နိုင်တာကထိုက်တဲ့အကျိုးတစ်ခုလို့ဆိုနိုင်ပါတယ်။ထူးထူးခြားခြားတိုးတက်မှုနဲ့အကျိုးတရားတွေမရကြသေးတာကတော့မတူကွဲပြားမှုခက်ခဲနိုင်တာတွေရှိနေသေးလို့ဖြစ်ပါလိမ့်မယ်။စိတ်ရှည်ရှည်ထားပြီးတော့နီးလန်းနေကြံစားဆက်လက်ညှိနှိုင်းအပြေချာရမယ်။ဒီမိုကရေစီရဲ့ကျင့်စဉ်တစ်ခုဖြစ်ပါတယ်။ဒီမိုကရေစီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ဆောင်ရွက်သွားကြမယ်ဆိုရင်ရှေ့အလားအလာကကောင်းမွန်တဲ့အကျိုးရှိမဲ့အားထုတ်မှုတွေဖြစ်လာမှာပါ။နှစ်ဖက်အပေးယူမျှတာစွာနဲ့တန်တရာကင်းအောင်စေတနာထားပြီးတော့ဆွေးနွေးကြရမယ်ကိစ္စဖြစ်ပါတယ်။အခုဆွေးနွေးမှုတွေဟာလိုအပ်ချက်တွေရှိနေသေးလို့နောက်ထပ်ဆွေးနွေးမှုများပြုလို့ကြောင်းနှစ်ဖက်သဘောတူတောင်းဆိုမှုတွေပြုနေကြတာကလည်းမျောလင့်ချက်ရှိနေတဲ့သဘောကိုစောင့်နေပါတယ်။ပန်းနိုင်ကိုမျက်ခြေမပြတ်ပဲဆက်လျှောက်မဲ့သဘောတွေရှိကြတယ်လို့ထင်မြင်မိပါတယ်။အဓိကအဟန့်အတားကိုဖြစ်စေတဲ့2008အခြေခံဥပဒေဖွဲ့စည်းပုံကိုအပြည့်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကအစဉ်ပြေဖြောင်ပြူအောင်ပြင်သစ်တာတွေပြင်ဖို့ကြိုးပမ်းနေပါတယ်။ဆွေးနွေးပွဲစကားဝိုင်းတွေကိုလည်းရှေ့ဆက်ဆောင်ရွက်ဖို့သဘောတူကြိုးပမ်းနေကြတာလည်းရှိနေပါတယ်။ဒီလိုအခြေအနေတွေဖြစ်လာဖို့ရှေ့လာမဲ့ကာလမှာတိုးတက်ဖြစ်ထွန်းမှုတွေနဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်အောင်ဆောင်ရွက်နိုင်မဲ့အလားအလာရှိပါတယ်လို့ထင်မြင်မိပါအကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါကျွန်တော်တို့ဒီမှာ Now ဒီ Facebook ကနေအခုစာရှိတစ်စောင်အခုတက်လာပါတယ်ကျွန်တော်တို့မင်းခန့်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့တက်မလို့ဘက်ကသူတို့ရထားတဲ့အာဏာကိုလက်မလွတ်ချင်လို့သူတို့ရဲ့စိတ်ထဲမှာငြင်းငြင်းကိုတကယ်မလိုချင်ဘူးဆိုတာသိကြပါတယ်တဲ့ဒါကြောင့်စစ်ပွဲမရှိရင်သူတို့လုပ်ပိုင်ခွင့်အာဏာညှော့လာမယ်ဒါကိုသိလို့စစ်တပ်ကတနေရာမဟုတ်ရင်တနေရာတိုက်ပွဲဖန်တီးနေမှာပဲတဲ့ငြင်းငြင်းကိုစစ်တပ်ကမလိုချင်လို့ကုလို့ဖြစ်နေရတာပါတဲ့တကယ်ငြင်းငြင်းရင်ဒီနေ့လောက်ဒီနေ့ရနိုင်ပါတယ်တိုင်းရင်းသားတွေကဗမာပြည်ကိုတက်သိမ်းဖို့လက်နက်ကန်နေတာမဟုတ်ပါဘူးတဲ့အမျိုးသားပြည်နဲ့ရပိုင်ခွင့်ကိုတန်းတူရချင်းလို့လက်နက်ကင်နေတာပါတဲ့အဲ့ဒီခွင့်ရကိုတိုင်းရင်းသားတွေကိုပေးဖို့စေနာရှိတဲ့နေရာမြန်မာပြည်ငြိမ်းချမ်းပါပါတဲ့ NCA အဖြစ်မဟုတ်ပါဘူးတဲ့စစ်ဘုတ်ချုပ်တွေရဲ့စေနာသာအဖြစ်ဖြစ်ပါတယ်ဆိုပြီးသူကစာရှေးကြီးဆောင်ရေးထားပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီ email နဲ့ပေးဖို့ထားတဲ့စာဆောင်လည်းရှင်းနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျာ
နှစ်ပေါင်း60ကျော်အမျိုးသားရေးတန်းတူရေးတော်လှန်ရေးအစရှိတဲ့ကြွေးကြော်တန်းတွေနဲ့စစ်ခင်းခဲ့ကြတာကြောင့်နဖတ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာတည်ဆုံးဒဏ်ရာရခဲ့ကြပြီးပါပြီ။ဒါ့အပြင်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ပြည်သူထောင်ပေါင်းများစွာလည်းမြေညုံပိုင်းတွေကြီးစံမိုးတွေကိုရင်ဆိုင်ရင်းခက်ခဲကြမ်းတမ်းတဲ့တောတောင်ရှုံမြောင်နေကြစစ်ပွဲဒုက္ခသည်တွေဘဝနဲ့ပုံရှောင်နေကြပါရယ်။စစ်ရှောင်ဒုက္ခသည်တွေထဲမှာမွေးကင်းစကလေးငယ်တွေ၊ကိုယ်ဆောင်မိခင်တွေ၊တကြီးရော်တွေ၊နာမကျန်းဖြစ်နေသူတွေလမ်းလျှောက်တက်ခါစကလေးငယ်တွေပါဝင်နေပါရယ်။မိမိတို့ရဲ့အိုးအိမ်လျာချမ်းမြေတွေအိမ်မွေးတိရစ္ဆာန်တွေပိုင်ဆိုင်မှုတွေဆုံးရှုံးကြအောင်သာမကနှီးမျိုးစုံနဲ့ညီမနှိမ့်ဆက်တပ်ဖြတ်မှုဒဏ်တွေကိုပါခံစားနေကြပါတယ်။စစ်ပွဲတွေကြောင့်အကြောက်တရားတွေစိတ်ဝေဒနာတွေအကြီးအကျယ်ခံစားနေကြအောင်သာမကသူတို့ရဲ့မိသားစုဘဝလူမှုဘဝအခြေအနေတစ်ခုလုံးမှာပျက်စီးသွားတဲ့အတွက်မူလဘဝအခြေအနေမျိုးတွေပြန်လည်ရောက်ရှိနိုင်ဖို့စစ်ကောင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်။လေလာတာအပြစ်ခတ်ရဆဲထားတာကြောင့်တနတ်တန်တွေအနှဲငယ်တိတ်ဆိတ်သွားပြီးမဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုနဲ့ငြိမ်းချမ်းရေးအတွက်တော့ယုံကြည်မှုကအလန်းကွာဝေးနေစေလို့ယူဆမိပါတယ်။အကောင်းဆုံးကတော့တက်မတော်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးအတွက်နောက်ထပ်နှစ်လသက်တမ်းတိုးမဲ့အစားလူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေယုံကြည်မှုတွေခိုင်မာတော့အောင်နိုင်ငံဝန်ထမ်းပြည်ပအစိုးရအုပ်ချုပ်မှုအောက်ဂုံတိတ်ခါရှိရှိရပ်တည်တက်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါ။နောက်ထပ်ကျွန်တော် Facebook ကမှတ်ချက်တစ်ခုကတော့ကစ်ပါကျော်နေဆိုတဲ့အကောင့်ပါရှင်မှာသူကတော့အဓိကစစ်တက်ကသမရအောင်မှာရှိရမယ်စစ်ပွဲရခိုင်ရင်လည်းရက်ပြရမယ်ဒီလိုဆိုရင်တော့ငင်းကြဲရနိုင်ပါတယ်လက်နက်ကန်တွေကလည်းနိုင်ငံတော်အစိုးရကိုလေးစားအားကိုးလာပါလိမ့်မယ်ဆိုပြီးမှတ်ချက်ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook မှာပဲမှတ်ချက်ပေးထားတာတစ်ခုရှိနေပါသေးတယ်ခိုင်မျိုးဆိုတဲ့အကောင့်ပါရှင်မှာသူစာကိုတော့နန်းလောင်ပဲဖတ်ပြပေးပါဦးခင်ဗျာ
ပထမဆုံးအပြစ်ရကာလလေးလားဆိုတာစေတနာအမှန်နဲ့လှုပ်ချင်သူတွေအတွက်အထွေအထူးပြောစရာမလိုပဲလုံလောက်မဲ့အချိန်စရာတစ်ခုပဲလို့ထင်ပါတယ်မြန်မာနိုင်ငံပြည်တွင်းစစ်သမိုင်းမှာဗမာစစ်တပ်ရဲ့တဖက်သက်အပြစ်ရဆဲမှုကိုလူအများကတန်လျာရှိခဲ့ကြပါတယ်။အခုနှစ်လထပ်တိုးလိုက်တဲ့နောက်တစ်ကြိမ်ဒုတိယအနေနဲ့ရခိုင်ပြည်မပါဝင်ဘူး။ဒါကစစ်တပ်ကိုလက်ရခေါ်နေသလားပေါ့။ဒါကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုလှိတ်ခဲတဲလဲဖြစ်မဲ့အကျက်အတဲဆိုတာကျွန်တော်တို့ကအဲ့လိုပဲထင်တယ်။တိုင်းနာအလုံးပါဝင်ရေးဆိုတဲ့မူကိုလက်ခံပြီးတော့သွားမယ်ဆိုရင်တော့ကြော်သားရင်သားမခွဲခြားပါနဲ့။အင်အားပေါ်မှာလည်းမကြည့်နဲ့။ဒီကောင်တွေကငါတို့တိုက်နိုင်တယ်ဆိုတဲ့အယူဝါဒမျိုးကိုမကျင့်သုံးပါနဲ့ NCA ကိုစေတနာမမှန်နဲ့တာလို့ပါ ောက်ဆုံးအနေနဲ့အကြံပြုတစ်ခုလောက်ပြောပြရစေ။ယခုရခိုင်ပြည်အနေထားကိုကြည့်ပါ။နေတိုင်းလိုလိုအကြောက်တရားတွေနဲ့ရှင်သန်နေရတဲ့ရခိုင်လူမျိုးတွေဖြစ်နေပါပြီ။လက်နက်ကန်အချင်းချင်းတိုက်တာမပြောလိုပါဘူး။ကိုလိုချင်တာနဲ့သူဖြစ်ချင်တာဆန္ဒတထတဲ့မကြတဲ့အခါမဆိုင်တဲ့ပြည်သူတွေကိုဒုက္ခမပေးကြပါနဲ့။ပြည်သူတွေအကြက်အတဲကြလာရင်အုံကြွမှုတွေဖြစ်လာနိုင်ပါတယ်။အစကတည်းကမဖွံ့ဖြိုးမတိုးတက်တဲ့ကျွန်တော်တို့ရခိုင်ပြည်ဟာတပူပေါ်နပူဆင့်အဖြစ်မျိုးနဲ့ဒီလိုမျိုးသွားနေရင်တော့နောက်ပဲအစိုးရပဲတက်တဲ့ထူးခြားမှုကဖြစ်လာမှာမဟုတ်ပါဘူး
။ဟုတ်ကဲ့ဒါကသူကတော့ဒီငင်းငင်းနဲ့ပတ်သက်လို့မျောလင်းချက်ကိုသူ့စာထဲမှာရောင်ပြန်ဟပ်ထားတာတွေ့ရပါတယ်။တခုရှိတာကတော့ပေါ့လေကျွန်တော်တို့ဒီပြည်ရဲ့ဒီအဖြစ်အခက်ဒီရစဲရေးတစ်ဖက်သက်ကြီးညာထားတဲ့ကာလမှာပဲဒီအမျိုးသားပြန်လည်တင်းမြဲရေးနဲ့ငင်းငင်းရေးဘူဌာန NRPC နဲ့ဒီ NC အဖြစ်ရထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့ဟိုလက်တန်းသားလက်နက်ကိုင်အဖွဲ့နဲ့ပါတွေ့တာစုံတာလေးရှိတယ်။နောက်စစ်တပ်ကကိုယ်စားလှယ်အဖွဲ့နဲ့တွေ့ခဲ့တာလည်းရှိပါတယ်။ဒီမြောက်ပိုင်းမှာမိအဖွဲ့လေးဘွဲ့နဲ့ဒီ NRPC တို့ဒီပြီးခဲ့တဲ့မူဆယ်ဆွေးနွေးပွဲမှာဆိုရင်လည်းသူတို့ဘက်ကဒီ bilateral အဖြစ်ရဆာယုတ်မူချမ်းကိုပေးတာလေးရှိတယ်။နောက်ဒီလာထဲမှာထပ်တွေ့မယ်ဆိုပြီးသဘောတူခဲ့တာမျိုးလည်းရှိပါတယ်။ဆိုတော့ဟိုဒီလိုတွေ့ဆုံမှုတွေဒီလိုနောက်ထပ်ထပ်တွေ့မယ်ဆိုပြီးတော့ဟိုသဘောတူညီမှုရတာတွေရနဲ့ဟိုတစုံတရာတိုးတက်မှုလက္ခဏာဖြစ်နေမြင်ရရလည်းရှိပါတယ်ဆိုတော့ဆရာဦးစီစုအောင်မြင့်ဟိုအခုနောက်ထပ်ဒီနှစ်လရက်လိုက်မဲ့ကာလမှာရောကျွန်တော်တို့နောက်ထပ်တွေ့ဆုံတာမျိုးနောက်ထပ်ဒီတဲ့ပေါ်လေငင်းငယ်ကြီးကိုဥတည်နိုင်မဲ့ခြေလမ်းမျိုးတွေကျွန်တော်တို့ဘလောက်များမြင်ရမယ်လားလားရှိလဲ
ဒီဥစ္စာကတော့ရှင်းမီးတွေဒီဥစ္စာကရှင်းမီးကအချိန်များတာတွေဘာလို့ကတော့ဘလောက်တော့အရင်ကြည့်ပါဘာဖြစ်လို့လဲဆိုတော့ဒီမှာအေးရခိုင်တပ်ဖွဲ့တို့ဒီတောင်ပလောင်တပ်ဖွဲ့တို့ကိုကတပ်ဖွဲ့တို့နဲ့ပတ်သက်ရင်ကိုအစီလက်မှတ်စပြီးတော့ထိုးတာပေါ့နော်အဲ့ဒီတော့ရှစ်ဖွဲ့ပဲပါတော့ပေါ့အဲ့ဒီအချိန်တကယ်ကစပြီးတော့မှဒါတွေးလိုက်အဲ့ဒါခဏလေးနားလိုက်တွေးလိုက်ခဏလေးနားလိုက်နဲ့အချိန်ကြီးအများကြီးရှိတာတယ်ဒါပေမဲ့ပြောင်းပြီးတော့ကြီးလိုက်တဲ့အခါကျရင်လက်ပြေအကျိုးကျေးဇူးပေးရောက်တာတိတ်မရှိမရှိတဲ့နဲ့အခုရခိုင်တပ်မှဆိုတိုက်ပွဲတွေကြီးလာတယ်အကြံတဲ့နေရာဒီမှာလဲကျတော့လို့ပေါ့ဟိုသိပြီးတော့အေးသွားတဲ့ဆွေးတဲ့သဘောမျိုးတွေမတွေ့ရဘူးအရေးကြီးတာကရှင်းလို့အချိန်ကြီးများဖို့မများဖို့ရှင်းလို့အခွင့်အရေးရဖို့မရဖို့ဆိုတာတစ်ခုဟိုထိရောက်တဲ့တကယ်တကယ်ကိုအပြည့်ယူလုပ်ကြမယ်တကယ်တကယ်ကိုရေးရရလိုလားတယ်ဆိုတဲ့စိတ်ဆန္ဒတွေနဲ့လုပ်တဲ့ရှင်းပွဲတွေရှိလာမှသာလျှင်အခြေတရမှုတွေလည်းရှိပြီးတော့မှရေးရရပြတ်လဲကောင်းတဲ့အလားအလာရမယ်လို့ကျွန်တော်ထင်ပါတယ်
โอเคကျေးဇူးပါဆိုဒေါက်တာတူးကြရဲ့အမြင်ရောခင်ဗျာအခုကျွန်တော်ဟိုတက်မတော်ဘက်ကတော့နောက်ထပ်ဒီအပြစ်တစ်ဖက်သက်အပြစ်ခက်ရစဲကြီးကိုနှစ်လတတန်းတိုးလိုက်ပါပြီဆိုတော့ဒီပြီးခဲ့တဲ့လေးလအတွင်းမှာလည်းတွေးကြဆုံရတာတွေရှိရဲဆိုတော့ဒီရှစ်လမဲ့နှစ်လအတွင်းမှာရောဘာတွေများဒေါက်တာတူးကြအနေနဲ့ဟိုမျှော်လင့်နိုင်ကြရဲရှိရဲလို့မြင်မိလဲခင်ဗျာ
ဟုတ်ကဲ့ဗျာအခုသူတို့ဒီသစ္စာဆွေးနွေးပွဲလုပ်နေတန်းလန်းကြည့်တာဒါဟိုသူတို့ဒီဆက်သွယ်ဖို့ရှိတယ်ဆိုတော့အဲဒီအခုမေလာလေလောက်မှာပြန်ပြကြတယ်ဆိုဒီပြတိရတယ်အဲဒီပြည်ဆောင်ပွဲကတော့အရေးကြီးတယ်ဆိုဖြစ်ပါတယ်အဲဒါကြောင့်မလို့ဒီဟာကျွန်တော်ဒီလောက်ဖတ်ပြီးခဲ့ရကျေးဖတ်ကျူးတယ်ဆိုတာဒါတိတိလို့အပ်တာပါအဲဒီဒီပြည်ခဲ့ရကျေးထားတဲ့အဲဒီဒီအောက်မှာပြည်ဆောင်ကြီးတာအကောင်းဆုံးပါပဲအဲကြောင့်မလို့ဒီဖတ်ကျူးတဲ့နလားဆိုလည်းသိရှိပါတယ်အဲဒီပြည်ဆောင်ကြီးရဲ့အောင်မြင်ဖို့ကလည်းသူမဖတ်ကျူးသားခဲ့တာအဲ့ဒါယဉ်ကျေးမှုပြုလုပ်ပြီးထောက်ကြရမယ်သဘောထားရှိရမယ်အဲနောက်တော့မှဒီဟိုပေါ့နော်အကျန်းလာရှိရမယ်ပေါ့အဲ့လိုဒီအဲဒီအော်မီဆိုကိုချစ်ချစ်ဆိုတော့မှအဲဒီကျွန်တော်ဝိုင်းသူမင်းစောင့်ကြည့်ကြမယ်သူရှိတယ်ဒါဒီကလာဆက်ကြည့်တယ်အဖြစ်ခရကျေးဒီတိုင်းရဲ့အတွက်နိုင်တယ်လို့ကျွန်တော်အဲ့ဒါကိုသူကဘာဘူးဆက်ကြည့်တယ်ဒါဆက်ကြည့်တယ်အဲ့လိုလေအဲ့အတူတူပေါ့လေအဲ့ဒီအနာဖတ်ကြည့်ရစီရအဲ့ဒီအတူတူပေါ့လေခရစီရခင်လေးနဲ့လူစား
ဟုတ်ကဲ့ဒေါက်တာတူရဆိုတော့ဟိုဆရာဦးစီစုအောင်မြင်ခင်ဗျာတခုရှိတာကျွန်တော်ဒီတက်မတော်ဘက်ကအပြစ်ခက်ရစဲရေးကိုဒီရခိုင်လိုတပ်ပွဲတွေပြင်းထန်နေတဲ့နယ်မြေတွေကိုပါထည့်သွင်းတာမျိုးပေါ့လေနောက်တနင်္ဂနွေလုံးအပြစ်ခက်ရစဲရေးကြီးညာမျိုးလုပ်တင်နေဆိုပြီးတိုက်တွန်းတာမျိုးတွေလည်းကျွန်တော်အတန်ကြီးကြားနေရပါတယ်ဆိုတော့ဒီလိုအစီအစဉ်တွေလှုပ်လာမယ်ဆိုရင်ရောငင်းငယ်ရေးတွေတစုံတရာလမ်းစာဖြစ်လာနိုင်သလားဆရာ
အဓိကကတော့ရေရေရေတို့ကိုတကယ်ရှစ်တိုးအောင်ဆိုရင်ဟိုရှင်းနေကြရမယ်ပေါ့နော်တကယ်အပြစ်ခရရဆဲဖို့လိုတယ်နောက်ပြီးတော့မှတကယ်ငင်းရိုက်တဲ့ရှင်းနေဖို့လိုတယ်အခုလက်ရှိမှာဆိုရင်ဟိုပြဿနာတွေကဘာနောက်ဆုံးပြဿနာတွေကဘာဖြစ်နေကြလဲဆိုရင်တပ်မတော်ဘက်ကအခြားသောလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်တပ်ဖွဲ့ချင်းနဲ့သူကတွေ့မယ်ဆိုပြီးတော့မှသူတန်းလန်းထားတာရှိတယ်တပ်ဖွဲ့ချင်းပေါ့နော်အဲ့တော့တခြားအုပ်စုနဲ့အုပ်စုဖွဲ့ပြီးတော့မှတွေ့ဆုံမယ်ပါရဆိုရင်သူကလက်မခံဘူးအဒီတိုင်းနဲ့ အခြားတစ်ဖက်ကဆိုရင်လည်းလက်ရှိပြည်ပခါတွေဖြစ်နေတယ်အေးတက်ဖွဲ့ဆိုရင်လည်းသူလည်းဒီလိုပေါ်ပဲသူကတော့အဖွဲ့ချင်းဒီကြောင်းမတွေ့နိုင်ဘူးသူမဟာမိတ်တွေရှိတယ်မဟာမိတ်တွေလည်းပဲအဒီကတွေ့မယ်ဆိုတဲ့ခါကျတော့ဒီလိုသဘောထားတွေကဟိုငင်းရေးကိုသွားဖို့ဖီးပြန်မှာအခက်အခဲအတားအဆီးဖြစ်စေနိုင်တဲ့သဘောထားတွေပဲအသေးစုတ်ကင်ထားတယ်ခေါ်တာပေါ့အဲ့တော့ဟိုစစ်ကူးတွေကတကယ်ပဲရှိကြရလားဥမာဒီခိုင်မှာတကယ်ပဲတိုက်ပွဲတွေရက်ဆဲကျင်လာရက်ဆဲကျင်လဲဆိုရင်တမရဘက်ကလည်းဟုတ်ပြီဒီရထိုင်တက်ဖို့ရက်ဆဲဖို့အတွက်ကိုရှင်းလင်းကြပါလေဒါမျိုးတွေခေါ်ဖို့လိုသလိုမျိုးတစ်ဖက်ကအေးလို့တက်ဖက်မျိုးတွေကလည်းတစ်ဖက်ချင်းဖြစ်ပါစေအာဒီရထိုင်မှာတက်ဖို့ရက်ဆဲဖို့အတွက်ကိုရှင်းလင်းရစီမှာသူလည်းလာရမယ်တစ်ဖက်ချင်းနဲ့လည်းသူကလာရမယ်ဒီတော့မှသာအပြစ်ခတ်ရက်ဆဲရေးလို့ညည်းရေးဆိုတာပေါ်လာမှာ
ဟုတ်ကဲ့ဒါမှလည်းစုံမရောက်ကြမှာ
ပဲဒါအားတော့မလုပ်ဘူးဒါအားတော့လုပ်မယ်ဆိုရင်တော့ဟိုအဆင်မပြေတော့ဘူးလို့ထင်ပါတယ်
ဟုတ်ကဲ့ပင်နယ်ဆွေးနွေးပေးခဲ့ကြတဲ့ဆရာဦးစီသူအောင်မြင့်ဒေါက်တာတူးကြာကိုယ်တိုင်ပါဝင်ဆွေးနွေးတဲ့သူတွေမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ